မြန်မာနိုင်ငံကရွန်ဂျာမွတ်စလင်တွေလက်ရှိကြုံတွေ့နေရတဲ့ပြဿနာတွေနဲ့ပတ်သက်ပြီး Islamist ပူးပေါင်းဆောင်ရွက်ရေး OIC အဖွဲ့ရဲ့နိုင်ငံခြားရေးဝန်ကြီးအဆင့်စီဝေးကိုမလေးရှားအစိုးရရဲ့မြစ်တာရခံချက်နဲ့ဒီကနေ့ကွာလာလမ်ပူမြို့တော်မှာကျင်းပဖို့ရှိပါတယ်။စီဝေးပွဲမကျင်းပမီတရက်လိုမှာတော့ရခိုင်ပြည်နယ်အတွင်းကရွန်ဂျာမွတ်စလင်တွေပေါ်အကြမ်းဖက်မှုတွေတိုးလာနေတာကိုရပ်တန့်သွားအောင်ကုလသမဂ္ဂအနေနဲ့ဂျားဝင်ဆောင်ရွက်ပေးတင်တဲ့အကြောင်း OIC အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကတောင်းဆိုလိုက်ပါတယ်။ Writers သတင်းတပုတ်ကိုအခြေခံပြီးဦးဆက်မိုးကအပြည့်စုံတင်ပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေပေါ်အကြမ်းဖက်တိုက်ခိုက်မှုတွေကိုထပ်ပြီးတော့တိုးမြှင့်မလောင်တချင်ကကမ်ဘောဒီးယားနိုင်ငံအတွင်းမှာဖြစ်ပွားခဲ့တဲ့လိုမျိုးလူမျိုးတုံးတပ်ဖြတ်မှုတွေမဖြစ်ပွားအောင်တားဆီးနိုင်ဖို့အတွက်ကုလသမဂ္ဂအနေနဲ့ဂျားဝင်ဆောင်ရွက်ပေးတင်တယ်လို့ OIC အဖွဲ့ကြီးရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဇာယီအာမက်အယ်ဘာကပြောဆိုလိုက်ပါတယ
် We don't want to see another genocide like the one in Cambodia or Rwanda.The international community just observe how many million people die. In Cambodia, how many million people die?
And in Cambodia, Cambodia and Rwanda, and Nigeria, and other places, people are dying. 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 People are dying.
People are dying. People are dying. People are dying. People are dying. People are dying. People are dying. People are dying. People are dying. People are dying. OIC အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အာမက်အယ်ဘာကပြောပါတယ်ဒီကနေ့ကျင်းပမဲ့ OIC နိုင်ငံခြားရေးဝန်ကြီးအဆင့်အစည်းအဝေးကိုမလေးရှားအစိုးရရဲ့မြစ်တာရက်ခံချက်အရခေါ်ယူကျင်းပတာဖြစ်ပြီး OIC အဖွဲ့ဟာကမ္ဘာအနှံ့မှာရှိတဲ့မွတ်စလင်နိုင်ငံပေါင်း58နိုင်ငံကိုကိုယ်စားပြုပြီးတော့ဖွဲ့စည်းထားတဲ့အဖွဲ့ဖြစ်ပါတယ်အဲ့ဒီအစည်းအဝေးမှာလူသားချင်းစာနာမှုအထောက်အကူတွေကိုရခိုင်ပြည်နယ်အတွင်းပို့ဆောင်ခွင့်ပြုရေးOIC နဲ့နိုင်ငံတကာလူမှုအဖွဲ့အစည်းတွေကမြန်မာအစိုးရကိုတောင်းဆိုကြဖို့ဆွေးနွေးကြမှာဖြစ်တယ်လို့ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုဖြစ်ပွားရတဲ့အကြောင်းရင်းစစ်မြစ်ကိုရှာဖွေရေးအိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့ရိုဟင်ဂျာမွတ်စလင်တွေသူတို့ရဲ့နေအိမ်တွေရှိရာကိုလုံခြုံစိတ်ကြစွာနဲ့တိတ်ခါရှိရှိပြန်နိုင်ခွင့်ရရှိဖို့နဲ့မြန်မာနိုင်ငံအတွင်းကတသိန်းကျော်ရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးကိစ္စဆွေးနွေးကြမှာဖြစ်တယ်လို့ OIC ရဲ့ကနဦးကြေညာချက်မှာဖော်ပြထားပါတယ်ပြီးခဲ့တဲ့အောက်တိုဘာလဇန်နဝါရီလကရခိုင်ပြည်နယ်အတွင်းမြန်မာနေသားဆောင်ရဲစခန်းကိုလက်နက်ကင်လူစုလူဝေးကဝင်ရောက်တိုက်ခိုက်စီးနင်းခဲ့တဲ့အတွက်မြန်မာရဲတပ်ဖွဲ့ဝင်ကိုဦးတေဆုံးခဲ့ရပြီးတဲ့နောက်မြန်မာစစ်တပ်ကနေမင်းရှင်းလင်းရေးတွေလုပ်ခဲ့ခြင်းကစပြီးတော့ပဋိပက္ခတွေကြီးထွားလာခဲ့တာပါလူပေါင်း86ယောက်တေဆုံးခဲ့ပြီးလူပေါင်း6000လောက်ဟာတစ်ဖက်အင်းနီးချင်းနိုင်ငံဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတင်းရှောင်ခဲ့တယ်လို့သတင်းတွေမှာခန့်မှန်းကြပါတယ်မြန်မာစစ်တပ်ရဲ့နေမင်းရှင်းလင်းတဲ့စစ်စင်ရေးအတွင်းဥပဒေမဲ့အကျဉ်းုံတပ်ဖြတ်မှုတွေအမျိုးသမီးတွေအပေါ်လိမ်မင်းဆိုင်ရာမတရားပြုကျင့်မှုတွေကြေးရွာလူနေအိမ်တွေကိုမိရှို့ဖျက်ဆီးတာတွေပြုလုပ်ခဲ့တဲ့ဆိုတဲ့ဆူဆွဲချက်တွေထွက်ပေါ်လာခဲ့ပေမဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကတော့ဒါကိုငြင်းဆိုခဲ့ပြီးဒါရီဟာပြည်တွင်းရေးပြဿနာသာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်မြန်မာစစ်တပ်ဟာနေကြားဆောင်ရဲတပ်ဖွဲ့တပ်စခန်းကြီးစီးနင်းတိုက်ခိုက်ခံရမှုကိုပြန်လည်ကင်တွယ်ဆောင်ရွက်တာဖြစ်ပြီးတော့အဲ့ဒီတိုက်ခိုက်မှုရဲ့နောက်ွယ်မှာတီပတ်ကစစ်သေးကြတွေပါဝင်နေတယ်လို့ပြောပါတယ်အစ္စလာမ်ဝါဒပြန်လည်ထွန်းကားရေးတပ်ဦးအဖွဲ့ကတော့ရိုဟင်ဂျာမွတ်စလင်တွေရဲ့အရေးကိစ္စကိုကုလသမဂ္ဂကဂျာဝင်ပေးဖို့တောင်းဆိုပါတယ်လို့အဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့အာမက်ဖာရုခ်မူဆာကပြောပါတယ
် If you look at the history of the Bosnian war and it was after the intervention by OIC
ဘော့စနီးယားစစ်ပွဲတုန်းကအခြေအနေကိုကြည့်လိုက်ပါကုလသမဂ္ဂအနေနဲ့ဆာဗီယာတွေကိုပြင်းပြင်းထန်ထန်ကင်တွယ်ဖို့အတွက် OIC ကဂျာဝင်ဖိအားပေးလှုပ်ဆောင်ခဲ့ပြီးတဲ့နောက်စစ်ပွဲရပ်သွားစေခဲ့တယ်လို့မျိုးအလားတူပဲမြန်မာနိုင်ငံမှာလည်းရိုဟင်ဂျာတွေအပေါ်ညှဉ်းပန်းနှိပ်စက်မှုတွေရပ်တန့်သွားအောင် OIC အနေနဲ့လှုပ်တင်ပါတယ
်မြန်မာအစိုးရရဲ့ပြောခွင့်ရသူဦးစော်ထီကတော့ကုလသမဂ္ဂရဲ့ဂျာဝင်ဆောင်ရွက်မှုဟာဒေသခံတွေရဲ့မလိုလားအပ်တဲ့တုံ့ပြန်မှုတွေနဲ့ကြုံရနိုင်ကြောင်းနိုင်ငံတကာမိသားစုအနေနဲ့မြန်မာနိုင်ငံကပြည်ပခအခြေအနေတွေကိုရှင်းရှင်းလင်းလင်းသဘောပေါက်ထားဖို့နဲ့အပေါင်းလက္ခဏာဆောင်တဲ့ချင်းကမှုမျိုးပြုလုပ်တင်တယ်လို့ပြောပါတယ်မြန်မာနိုင်ငံဟာအစ္စလာမစ်နိုင်ငံတနင်္ဂနွေမဟုတ်တဲ့အတွက် OIC ရဲ့ဆွေးနွေးပွဲမှာပါဝင်ဝင်ရောက်ဆွေးနွေးမှာမဟုတ်ဘဲအာဆီယံအဖွဲ့ဝင်နိုင်ငံတွေကိုတော့အခြေအနေအရရက်ကိုပြီးခဲ့တဲ့ဒီဇင်ဘာလအတွင်းမှာရှင်းလင်းတင်ပြခဲ့ပြီးဖြစ်တယ်လို့ဦးစော်ထေကပြောဆိုပါတယ်ခင်ဗျာ